နေ့ခင်မှာနှီးပညာတွေကအများအားပြောင်းလဲတိုးတက်နေလိုက်တာလှိုက်မိအောင်မနေ့ကကြိုးစားနေရတယ်ဗျာနော
်ဟုတ်တယ်ကိုစောဝင်းလိုက်ရဲ့ကျွန်တော်တွေမပြောနဲ့အခုနောက်ဆုံးပေါ်တဲ့ smartphone တစ်မျိုးနဲ့တင်ကိုကျမတို့မှာခြာလက်ပတ်ကိုလဲနေတာပဲအထဲမှာပါတဲ့ software တွေကလည်းကွန်ပျူတာတစ်လုံးနီးပါးစုံနေတော့လေ့လာလို့ကိုမပြီးနိုင်ဘူးကျန်တဲ့ကွန်ပျူတာတို့ဘာလို့ဆိုရင်တော့ပြောမနေနဲ့တော့ပေါ့ရှင
်အမှန်ပဲဗျအဲ့ဒါကြောင့်ဒီတစ်ပတ်တော့နှီးပညာအသက်ဆန်းနေအကြောင်းအချိန်နဲ့တပြေးညီတင်ပေးနေတဲ့ blog တစ်ခုအကြောင်းပြောပြမလားလို့ဗျကွန်ပျူတာ software တွေကအစား iPhone အစုံအကြောင်းအရာအတော်များများကိုလေ့လာလို့ရတယ်လို့ download လုပ်ယူလို့လည်းရတယ်ဗျ
ကောင်းတာပေါ့ကုစော်ဝင်းလိုက်ရေပရိသတ်တွေအတွက်လည်းအထောက်အကူအများကြီးပြုနိုင်တယ်ဘသူဘလော့များလဲရှင့
်မလေးရှားနိုင်ငံရောက်နေတဲ့ကိုညီသူရဲ့နှီးပညာဥယင်ဆိုတဲ့ဘလော့လေသူလဲငကောကကျွမ်းကျင်သူမဟုတ်ပေမဲ့နောက်တဖြည်းဖြည်းကွက်ကိုလေ့လာရင်တက်သွားတာပါတဲ့
ဒီရောက်ကဒီမှာအလုပ်လည်းမရှိတာလည်းပါတော့နော်2009လောက်တော့ဆိုရင်အလုပ်ပြတ်တော့ဘယ်မှလည်းသွားရလာကြမရှိဘူးအဲ့ဒါနဲ့အင်တာနက်ပတ်သုံးမယ်လေဆိုပြီးတော့အင်တာနက်တော့ရန်ကုန်မှာတော့နေတော့ဘာတော့သုံးဘူးတော့ပေါ့အိမ်နဲ့ဆက်သွယ်လို့လုပ်ညာလို့ပေါ့အဲ့ဒါမှအင်တာနက်ဆန်တက်ထိုင်တက်ထိုင်ပြီးတော့ဒီတိုင်းထိုင်လို့မဖြစ်ဘူးပေါ့ကျွန်တော်ရောက်ပြီးတော့ထိုင်တဲ့အချိန်တော့ဆိုဗမာဖောက်ရိုက်ဖို့တော့မလွယ်ဘူးမြန်မာဆိုင်တွေတော်တော်များများဆိုတာမရှိဘူးလေအဲ့ရလေလိုက်လေးလိုက်နေတဲ့အဲ့ဒီချိန်တွေကဘလောက်ထောင်းနေတဲ့ဆန္ဒတခုရှိခဲ့တယ်ဘာဖြစ်လို့ဆိုနိုင်ငံရောက်နေတဲ့နိုင်ငံခြားရောက်နေတဲ့မြန်မာတွေအတွက်ပေါ့အထူးသဖြင့်လေးလာခွင့်ရတဲ့အချိန်မှာလေးလာလို့ရအောင်ပေါ့မြန်မာပြည်မှာလည်းကိုယ်နဲ့ရှင်အသိမကောင်းဆိုတော့ဒီမှာလေ့လာရတာပိုအဆင်ပြေတယ်နော
်။ तू ကဒီ blog ကိုလှုပ်လာတာကြာပြီတဲ့လားရှင
်။မကြသေးဘူးလို့ပြောရမယ်ဗျ။ तू ဟာ तू ကိုတူကိုတာလေ့လာနေရင်းကကိုနိုင်ငံသားလူငယ်တွေလည်းတက်စေခြင်းနဲ့စန္ဒနဲ့ဒီ blog ကလေးကို2011ခုနှစ်ဆယ်လပိုင်းလောက်မှစလုပ်ဖြစ်တာပါတဲ့။ဒီ blog ကိုလေ့လာတဲ့သူတွေဖတ်ရလွယ်ကူအောင်မြန်မာလိုစူးစမ်းပြီးရေးထားပေးပါတယ်တဲ့
။အဲတန်းနိုင်ဆုံးတော့ကိုယ့်အကူရောဘာသာပြန်ကြည့်တာပေါ့ translator တွေတုံးပြီးတော့ပြန်ကြည့်တာပေါ့။မရတဲ့အပိုင်းကြတော့လည်းဒီလိုပဲဒီကြီးတဲ့လူတွေပေါ့ကျွန်တော်တို့ blogger ကြီးတွေပါရှိလို့ချင်းတို့လည်းမေးမြန်းရတော့ blogger အရင်ကိုတဲ့ဆရာကြတဲ့ဆရာကြီးတွေရှိတယ်တို့လည်းမေးပေါ့ညီနေမဲလို့ပါတို့လိုမျိုးပေါ့တို့လည်းမေးမြန်းရတော့အဲ့လိုမျိုးဘာသာပြန်တဲ့စနစ်ကြတော့လည်းအဲ့လိုမျိုးအဓိက dictionary ခြံရတယ်ပြီးလို့ရှိလို့ချင်း online ပေါ်ဒီ translator တွေတုံးပြီးတော့ဘာသာပြန်ရတော့
အစောပိုင်းမှာကိုစောဝင်းလိုင်ပြောခဲ့သလိုနှီးပညာတွေကတစ်ချိန်လုံးတိုးတက်ပြောင်းလဲနေတော့သူလည်းလေ့လာလို့ကိုစုံမှာမဟုတ်ဘူးနော
်အမှန်ပဲမခင်ပြထွေးရေဒါပေမဲ့အဲ့ဒီလိုတစ်ချိန်လုံးလေ့လာလိုက်စားနေရတော့သူ့အတွက်လည်းအကျိုးပိုရှိပါတယ်တဲ့
။ကိုယ်တော့ပိုလေ့လာလားပိုလေ့လာရတယ်လို့ပဲပြောအောင်ပေါ့။အရင်ကလေ့လာထက်စားရင်ပိုလေ့လာရတယ်။ဘာဖြစ်လို့ဆိုတော့မေးတဲ့လူတွေရှိတာပေါ့။အဲ့လိုလဲတဲ့လူတွေဒါတည်းကနေနားတလုံးငန်းမှာဘာဆိုဘာမှမသိတဲ့လူတွေကအမေးအမြန်းတွေပေါ့။ဥပမာစစ်စစ်ပေါ်ကမေးတာတွေရှိတယ်။အဲ့ဒီခါတွေတော့ကိုကပိုလေ့လာရတယ်ပေါ့။အရင်တော့ဆိုတော့ကိုနားလဲတော့ပေါ့။ကိုနားလဲရင်ပြီးပြီဆိုပြီးတော့အဲ့လိုမျိုးနားလဲလိုက်ရတာတွေရှိတယ်ပေါ့။ဘလောက်မရေးခဲ့တဲ့အချိန်တော့အိုးနောက်ပိုင်း blog ရေးလိုက်နောက်ပိုင်းမှာအဲသူတို့ပုံပြီးတော့နားလည်အောင်ရိုးရှင်းဆုံးရေးကြရတော့အဲလိုဟိုက download လုပ်တာအစ site မှာ download ဆိုပြီးတော့ရေးတာအင်္ဂလိပ်လိုရေးတာနားမလည်တဲ့လူတွေကြတော့ဘယ်အောင်နှိပ်ပြီးဘလို့ဝင်တောင်းအောင်မပြီးအဲ့ဒီအတွက်အစင်းစင်းပြန်ရှင်းပြရတာတွေရှိတယ်အဲလိုမျိုးဂျီလေးရနေရှင်းပြရတာလေးရနေရှင်းပြရတာတို့ပါပဲရှိတယ်အဲအစ်စ်ထွက်လို့ရှိရင်ကိုယ်အရင်ဆုံး download ချကိုယ်အရင်ဆုံးစမ်းအဖူပါရှင်းဖြစ်မဖြစ်ကိုယ်အရင်ဆုံးစမ်းစမအစင်းပြလားမပြလားတဲ့နဲ့ကိုင်းငူရှိလားဘယ်ဝင်လို့လဲအဆင်ပြေနိုင်လဲဘယ်လိုလူမျိုးတွေကသုံးနိုင်မလဲဆိုတော့အရင်ဆုံးစမ်းသပ်ရတယ်စမ်းမှဆိုပွားနေတာပဲဆော့ဝဲတင်နေတော့ပြန်ဖြုတ်လိုက်ပြန်တင်လိုက်တယ်အဲ့တော့ရှုပ်ရှက်ကိုခတ်ရတာပြီးတော့မှကိုယ်လည်းနှစ်သက်တယ်အဲတခြားလူတွေကသုံးရတာနှစ်သက်မယ်ဆိုပြီးတော့အဲ့လိုမျိုးအလွယ်ကူဆုံးလေးတွေရိုးရှင်းတဲ့ဟာလေးတွေအပြီးကတင်ပြတာပေါ့
သူကအလုပ်တစ်ခတ်နဲ့ဆိုတော့စာရီပုံမှန်မှရင်းနိုင်ရလားမသိဘူးနော်အခုလိုနှီးပညာဘလော့တွေကအချိန်ပိုပေးရမယ်ထင်တယ်
။ဟုတ်တယ်ဗျ။တပတ်မှတစ်ခါလောက်တော့အ ਨੇ ဆုံးရေးပြပါတယ်တဲ့။နောက်တခြားလူတွေ online ပေါ်ကနေလှမ်းမိကြတာကိုလည်းအလင်းတင့်တယ်လို့ဖြေပေးနေပါတယ်တဲ့။သူစန္ဒကတော့မြန်မာလူငယ်တွေနှီးပညာပိုင်းမှာတိုးတက်ကြတာကိုလိုလားတဲ့အတွက်အပင်ပန်းခံပြီးလှုပ်ပေးနေတာပါတယ်ဗျာ
။အားလုံးနှီးပညာကိုတိုးတက်စေချင်တော့ပေါ့။လည်လည်ကြပါလေ့လာပါကြာရင်တော့ယူသွားကြပေါ့။လူဒီများကိုယူယူမလူဒီများကိုခြံထားခဲ့လို့ရပါတယ်။အဓိကတော့စေတနာပဲကုလူမျိုးတွေအတွက်စေတနာထားပြီးလှုပ်ပေးတာပေါ့နော်။နှီးပညာဘလော့ကတော့ဒီကတော့အချိန်လေးပြရတော့ software တွေစမ်းရတယ်အဲ့လိုမျိုးတွေရှိတယ်ရိုးတက်မှန်ကြပြားတွေမဂ္ဂဇင်းတွေဆောင်းပါးတွေရေးတာတော့လွယ်ပါတယ်ဒါတွေကအဲ့နှီးပညာ blog ကြတော့သူကဒီ app load တွေပြန်တင်ရတာနဲ့ download ချရတာနဲ့အဲ့လိုမျိုး software ကြီးတဲ့ခါကျတော့ရှင်ရက်နဲ့ချပြီးတော့လောက်ရတာတော့ရှိတယ်ပိုင်းပြီးတော့ပြန်ခွဲပြရတာတွေရှိတယ်အဲ့လိုမျို
းကိုညီသူရဲ့နှီးပညာဥယျာဉ်ကိုလေ့လာလို့ကြရတယ်ဆိုရင်တော့ sunidgarden.blogspot.com ဆိုတဲ့ blog မှာသွားလေ့လာနိုင်ကြပါတယ်ခင်ဗျာစလုံးပေါင်းကတော့sun-idgarden.blogspot.com ဖြစ်ပါတယ်
တော်ရရှင်တို့အနေနဲ့လည်းကိုယ်တိုင်ရေးထားတဲ့ blog တွေဒါမှမဟုတ်ကိုတိထားတဲ့ blog လေးတွေကိုတဆင့်ပြောပြလိုကြတယ်ဆိုရင်တော့ burmese@voanews.com email ကတဆင့်ကျမတို့ထံကိုအသိပေးအကြောင်းကြားစေလိုပါတယ်ရှင်
ဝေဖန်ကြံပေးစာတွေကိုလည်းအဲ့ဒီ email ကတဆင့် blogger ဆိုတဲ့ခေါင်းစဉ်နဲ့ရေးသားပေးပို့နိုင်ကြပါတယ်ဒီနေ့ကနေညနေနဲ့အင်္ဂါနေ့မနက်ပိုင်းတွေမှာထုတ်လွှင့်ပေးနေတဲ့ blogger အစီအစဉ်ကိုဝေဖန်အကြံပေးစာတွေရေးသားပေးပို့ကြဖို့ဖိတ်ခေါ်ပါပါတယ်ခင်ဗျာ